โอเคทุกคนเสี่ยวอินจีดร.ตะเทพครับเนี่ยကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိပိုအဖြစ်များလာနေတဲ့စိတ်ဖိစီးမှုအတွေ့အရင်တုန်းကတော့ဆရာကြီးအနေရရှိတဲ့ပုံစံနဲ့ဖြစ်ရခြင်းအကြောင်းရင်းတွေနောက်ဒေါသပါဝင်လက္ခဏာတွေကိုအဓိကပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီစိတ်ဖိစီးမှုတစ်ခုလုံးကိုဘယ်လိုကင်တွယ်ဖြစ်ရှင်းတင်တာကိုပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီ
းဟုတ်ကဲ့ stress management ပေါ်နိုင်ငံသားမှာသိခစ်စားတယ်ဆိုတော့ကျွန်တော်ဒီကနေ့ stress ကိုဆရာပြောသလိုဘလို့ကင်တွယ်ဖြစ်ရှင်းမလဲဆိုတာလေးကကျွန်တော်ကအချက်၅ချက်နဲ့ကျွန်တော်စဉ်းစားထားတယ်ပထမဆုံးအချက်ကတော့အနာရှိမှဆေးတည်တာကနေစတယ်ကျွန်တော် identify လုပ်ရမယ် source ပေါ့ဒီ source ဆိုတော့ဒီဘလို့လဲအရင်းခံလို့ပြောရမလား
ဟုတ်ကဲ့ဆရာဖြစ်ရခြင်းအကြောင်းရင်းခံပေါ့ဆရာ
ဟုတ်ကဲ့ဒီ source of stress ပေါ့ stress ဖြစ်တဲ့အကြောင်းရင်းတွေပေါ့အဲအကြောင်းရင်းတွေကိုကျွန်တော်ပြောတဲ့ကြီးကားကြီးရှိတယ်အသေးလေးတွေလည်းရှိတယ်ဘာကြောင့်မလို့မိမိကိုမိမိကျွန်တော်တို့စိတ်ဖိစီးလဲရဆိုတာတီးဖို့อ่ะအရေးကြီးပါတယ
်ဟုတ်ကဲ့
အဲ့ကျတော့အဲ့နံပါတ်1ကိုပဲဆက်ပြောရရင
်ပြောပါဆရာ
အနာတိရင်ဆေးရှိသွားတယ်ဆိုတော့ဆေးอ่ะရှားတယ်အဲ့ကျတော့ကျွန်တော်တို့မှာ problem solving ဒီပြဿနာကိုဖြေရှင်းတဲ့ဟာဆိုတာအဲ့အကြီးကြီးပဲအဲ့ဒီနီလန်းကြီးอ่ะဆိုတော့ကျွန်တော်ဒီ output က professor တယောက်ကပြောမှုတဲ့ video clip ကလေးကျွန်တော်လွန်ခဲ့တဲ့9နှစ်လောက်ကနားထောင်မှုတဲ့ဘောမှာလဲကျွန်တော်အခက်အခဲရှိတဲ့အခါကျတော့အဲ့ဒီမှာဘာပြောလဲဆိုတော့ every problem နဲ့ပြဿနာတိုင်းမှာ has a solution best solution ဖြေရှင်းမှုအကောင်းဆုံးဖြေရှင်းမှုရှိတယ်ဆိုတော့ဟိုအနာကမှာတကယ်လို့များပြဿနာရှိရင်အဲ့ဒီပြဿနာကိုထိုင်စဉ်းစားလိုက်အဖြေရှိတယ်ဆိုတော့ခုနကပြောတဲ့ဒီဘောမှာအခက်အခဲတွေရှိလို့လောကဓာတ်တွေရှိလို့စိတ်ဖိစီးရင်ပြဿနာကိုတေချာကြည့်လိုက်ကြည့်ပြီးရင်စဉ်းစားရင်တစ်ရက်နှစ်ရက်သုံးရက်အချိန်ပေးရင်အဖြေကောင်းနေထွက်လာပါတယ
်ဟုတ်ကဲ့ဒီစိတ်ဖိစီးမှုနဲ့ဒေါသထွက်တာကိုသတိနဲ့ထိခဏရပ်လိုက်ပြီးနားပြီးနောက်မှာဖြစ်စေတဲ့အကြောင်းရင်းကိုရှာဆက်ပြီးတော့အချိန်ယူစဉ်းစားနိုင်ရင်အဖြေကအမြဲရှိတယ်ပေါ့ဆရာနော
်ဟုတ်ကဲ့
အဓိကတော့အကြောင်းရင်းနဲ့အဖြေကိုရှာဖို့ကအရေးကြီးတာပေါ့ဆရာနော
်မှန်ပါတယ်ခင
်ပြီးတော့နံပါတ်1ကောဆရာရင
်နှစ်နဲ့3ကတော့ဆောင်းရမ်းရှောင်းရမ်းနဲ့ကျွန်တော်ကတွားကျင်တယ်ဆိုဆောင်းရမ်းပဲစလိုက်အောင်ကျွန်တော်ဘာတွေလုပ်မလဲဆိုတော့ဒီစိတ်ဖိစီးလာရင်တော့ကုကုကုခဏလေးတော့ရက်လိုက်ဗျနော်စိတ်ဖိစီးတာကိုမိထားလို့သွားမနေနဲ့ခဏလေးရက်လိုက်ပြီးတော့မှဒီ lifestyle changes ဆိုတာဘဝရဲ့ဘယ်လိုပြော
ဟုတ်ကဲ့ပုံမှန်နေထိုင်စားသောက်ပုံပေါ်ဆရာနော
်အေးအေးနေထိုင်စားသောက်တဲ့ဒီ lifestyle ကိုပြောင်းရမယ်ဆိုတော့ကျွန်တော်တို့ sleep နဲ့ eating ကစလိုက်ရအောင်ကျွန်တော်တို့အိပ်ရင်သတိထားပြီးတော့အချိန်မှန်မှန်အိပ်9နာရီ10နာရီအိပ်လို့ပြောရမယ်ဒါနံပါတ်1နံပါတ်2ကအစားအသောက်ကိုအသီးအနှံနေစားတိတိဝလံနေစားတကယ်ဟုကျွန်တော်တို့ take away ဆိုတာဟိုဆိုင်ရဟာရင်းကြီးသွားစားမနေနဲ့ပေါ့နော်ကျွန်တော်တို့ဒီတန်တန်လေးချက်ပြီးတော့ကောင်းကောင်းလေးစားပြီးတော့မှ drink water သိပ်အရေးကြီးတယ်ဗျာအဲကျတော့ရေတွေလည်းသေချာရေလည်းတော့ဆိုတော့အဲ့ဒီစားဖို့နေရေးလေးကိုတော့စပြီးတော့သတိထားပါ
ဟုတ်ကဲ့နောက်ရောဆရာကြီ
းနိုင်ငံသားတွေပြောတော့ be active for ကျွန်တော်လှုပ်လှုပ်ရှားရှားနေရမယ်ဆိုတော့ညနေဘက်ကိုလမ်းထွက်ပြီးတော့ရှောက်ပြီးတော့လင်းချင်းခံလိုက်တာတက်တက်ကလေးရှောက်ဖို့လိုတယ်တပတ်မှ3ရက်လောက်ရေကူးစရာရှိနေရေကူးတယ်တချို့အမျိုးသမီးတွေဟဲ့လားအေရိုဘစ်ကစားရင်လည်းအေရိုဘစ်ကစားတယ်ဟိုထိုင်ချီလုပ်တဲ့ဟဲ့လားစင်ကာပူတို့ဘာလို့ထိုင်ချီလုပ်ရင်လည်းထိုင်ချီလုပ်မယ်လေ့ကျင့်ခန်းလုပ်ရမယ်ကိုယ်လက်လှုပ်ရှားလုပ်ရမယ်လှုပ်လှုပ်ရှားရှားအားစားလုပ်ပြီးရင်လည်းဒီစိတ်ထောင်းကိုယ်ချီရနေပြီးတော့ကိုယ်ကကောင်းရင်စိတ်ကလည်းပြန်ပြီးတော့ပြင်သွားတယ်ခင်ဗျာဆိုတော့အဲ့ဒါလည်းသိအရေးကြီးပါတယ်ဆိုတော့ဆက်ပြီးတော့သွားရင်တော့ကျွန်တော်တို့ဒီခေါင်းစဉ်အနေနဲ့ပြောရရင်တော့ပျော်တာလုပ်ဖို့လိုတယ်ဘဝမှာကိုယ်ပါဟိုပြောလေ
ဝါဒနာပါတာပေါ့ဆရာနော
်အဲဝါဒနာပါတာဟဲ့လားတချင်းနှားထောင်တာဝါဒနာပါဆိုတော့ကျွန်တော်ကအဲ့လိုစိတ်တွေညစ်တဲ့အချိန်တွေဆိုရင်ကျွန်တော် EJ က psychiatrist သိတော်တယ်ဗျကျွန်တော်ဆရာကြီးကပြောတယ်သက်တယ်မင်းဒီ music therapy ဆိုတာ very powerful တယ် तू ကစိတ်ညစ်ရင် तू ကတချင်းနေထိုင်နှားထောင်တာဆိုတော့ကောင်းတယ်ဗျကျွန်တော်ကလည်းစိတ်ညစ်ရင် YouTube မှာတချင်းနေတေချာကြည့်ပြီးတော့တချင်းနေထိုင်နှားထောင်တာစိတ်တော်တော်ပေါ့သွားတယ်အဲ့ကျတော့တချင်းနှားထောင်တာတို့ကိုဖတ်ချင်တဲ့စာလေးကိုနော်ဟိုဗမာလိုဖတ်ချင်တဲ့ဗမာဟိုဝတ္ထုလေးဖတ်တာတို့နောက်ပကြီးဆွဲတာတို့ဟဲ့လားဂီတာလေးတီးတာတို့ကိုရီးယားကကြိုက်လဲကိုရီးယားကကြည့်တာတို့အဲ့ဒီကိုပျော်တဲ့ကိုဝါသနာပါတဲ့ဟာတွေလုပ်ဖို့လည်းအရေးကြီးတယ်ဆိုတော့ကျွန်တော်ကတော့ဒီ positive lifestyle မှာလှုပ်လှုပ်ရှားရှားအားကစားအိတ်ကောင်းစားကောင်းအဲ့လိုသွားတဲ့ဟာလေးကိုသတိထားပြီးတော့ပြင်ဆင်ခြင်းနဲ
့ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဆရာကြီးဒီအိမ်လုပ်တွေတချို့ပေါ့နော်ဥမာဥယျာဉ်ချန်ဆက်ပြောတာမျိုးဝါသနာပိုင်းပေါ့နော် နောက်ပင်ရှင်ရဲ့မျက်ရည်အဲ့လိုအရရော
အဲ့ဒါကတော့သိကောင်းတယ်ကျွန်တော်ကူရီပြောရင်တော့ကျွန်တော်နှစ်ပတ်တစ်ခါလောက်မျက်ရည်တည်နေရကျွန်တော်ကတအားပြောတယ်နာရီခွက်တနာရီလောက်မျက်ရည်ပြီးရင်လူတွေကရေချိုးလိုက်ရင်လမ်းသွားတယ်ဆိုတော့အဲ့ဒီမျက်ရည်တာတော့ခုနကကျွန်တော်တို့ဗမာပြည်မှာမိတ်ဆွေတွေတစ်ခွားတွေဘာတွေစိုက်တာလဲအဆင်ပြေကြတယ်gardening ပေါ့နော်တိတ်အဆင်ပြေတယ်ခင်ဗျာကျွန်တော်တို့ဒီအိမ်နောက်ဖေးမှာဈေးကြံတဲပေါ့နော်ဟိုခဲရင်ကြီးဖြည်းဖြည်းပါဖြည်းဖြည်းစိုက်ပေါ့နော်တလက်ဆက်ဆက်လဲစားရတယ်အဲ့ဒီဟာလဲတိတ်ကောင်းတယ်ဆရာခုနကပြောသလိုအဲ့ဒါကတော့ကျွန်တော်တို့ဘာနဲ့တူတယ်လဲဆိုတော့ဒီ connect with the nature ပေါ့ nature နဲ့ connect လုပ်တာဒီ lifestyle changes တဲမှာ nature နဲ့ connect လုပ်တာလေးလဲဆရာပြောမှကျွန်တော်ထည့်ခြင်းတယ်အဲ့ကျတော့ gardening လုပ်တာတွေ beach မှာရှိရင် beach မှာလမ်းလျှောက်တာတွေဟလာဒီတောင်တက်တာတို့တချို့ကခီးသွားတာတို့เนาะကျွန်တော်ကတော့အဲ့ဒီနေပူရင်ကျွန်တော်နေအောင်ထွက်မှာထွက်ကိုကျွန်တော်ထိုင်းနေတယ်ဟိုကျွန်တော်တို့စီမှာလည်းတစ်ခါလေးအေးတာပေါ့เนาะနောက်ငှက်တန်နေကြားတာတို့ငှက်ကလေးတွေကြည်တာတို့မိုးရွာရင်အဲ့မိုးကိုခံစားတာတို့နှင်းကြရင်နှင်းဆက်တွေကြည်တာအေးတဘာဝနဲ့ connect ပေါ့เนาะဆက်ဆက်ရတာဆက်သွယ်ရတာအဲ့ထိဆက်ရတာလည်းသိအရေးကြီးတယ်ဗျာကျွန်တော်တို့ကတစ်ခါလေးကျတော့ stress ဖြစ်ပြီးတော့ခေါင်းထဲမှာပဲနေနေတာလေကိုယ်ခေါင်းအပူကြီးကိုပဲခံစားနေတာအဲ့ဒါလေးကို stop လုပ်ပြီးတော့မှဆရာခုနကပြောသလို gardening တော့ဒီ nature ပေါ့သဘာဝတရားကိုလေကျွန်တော်တို့ဆက်ဆက်တာလေတော်တော်စိတ်ဖြစ်စီမှုပြည့်တယ်ခင်ဗျ
ဟုတ်ကဲ့သဘာဝရဲ့ဒီတရားလှပမှုမှာဟိုစီဝင်ခံစားတာပေါ့ဆရာနော
်ဟုတ်တယ်အဲ့ဒါကတိတ်အရေးကြီးတယ်ဗျာကျွန်တော်တို့လူလောကတွေမဟုတ်ဘူးเนาะဒီငှက်တရဲ့လောကလည်းရှိတယ်တခြားဟိုပန်းကြံတွေပါသွားလို့ရေကန်တွေပါရှိအိုက်တမငားတွေကလည်းသူ့သဘာဝတွေရှိတယ်အဲ့ဒါတွေနဲ့ကျွန်တော်တို့ထိဆက်ဖို့လိုတယ်ဗျာငယ်ငယ်တုန်းကဟိုကလေးဘွားလို့ပေါ့เนา
ะဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ